ရိုဟင်ဂါဒုက္ခသည်တပ်တံခါကိုနိုင်ငံတကာကပါဝင်ဆောင်ရွက်နေစားဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရှိနိုင်မှုနဲ့ဖြည့်ဆင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရတဲ့တရုတ်နိုင်ငံခြားဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဒီပြဿနာမှာပါဝင်ပြီးအခြေအနေကိုရှုပ်ထွေးအောင်မလုပ်တဲ့လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံပူးပေါင်းပြီးပြဿနာကိုငြိမ်းချမ်းစွာဖြည့်ဆင်းရတဲ့အထောက်အကူဖြစ်စေရမယ်လို့ဒါကာကတရုတ်နိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဝန်ကြီးဟွမ်ဟာအစံအာဆီယံဥရောပထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုမသွားဆုံးတော့ဘင်္ဂလားဒေ့ရှ်ကိုနှစ်ရက်ကြာချီလာရောက်တာပါ။တရုတ်ဆွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားအပြန်အလှန်တိုင်ပင်ဆွေးနွေးပြီးငင်းချမ်းချမ်းဖြစ်ရှင်းမှုကိုပံ့ပိုးပေးမယ်လို့ပြောပါတယ်။အောက်တိုဘာဘုံပိုင်းအာဆာချမ်းဖက်ဖွဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကနေနေရှင်းလင်းပြီးနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ဒုက္ခသည်က6သိန်းကျော်ရှိပါတယ်။ဒီပြဿနာအနေထားအစ်ကိုရှုပ်ထွေးတာမို့ပြည်စံနဲ့အဖြေရဖို့လိုအပ်တဲ့လို့ရခိုင်ပြည်နယ်ကလည်းစီးပွားရေးဖွံ့ဖြိုးအောင်လုပ်ဖို့လုံးနေတာမို့ကျုပ်ကကိုင်းဖို့အသင့်တယ်လို့လည်းပြောပါတယ်။ဆင်းနေတဲ့အဆောင်ပိုင်းမှာဝန်ကြီးဝန်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဆာရှင်နာနဲ့တွေ့ဆုံပြီးဒီပြဿနာဖြေရှင်းရမှာတရုတ်ကကိုင်းညီမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ဆာရှင်နာကလည်းမြန်မာဘက်ကဒုက္ခကြေးကိုပြန်ပြီးခေါ်ယူဖို့နဲ့အင်္ဂလိပ်နိုင်ငံတွေမှာအကြမ်းဖက်မှုတွေလုပ်ဖို့သူ့မျိုးကိုဘင်္ဂလားဒေ့ရှ်ကဘယ်တော့မှတုံ့ပြန်ပေးမှာမဟုတ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ရဲ့ကိုယ်ရေးအရာရှိကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆမ်မာမူဒ်အလီကတော့ဒီဒုက္ခကြေးပြဿနာဟာနိုင်ငံအတွက်သိကျူးမတဲ့ဝန်ဖြစ်နေတာမို့မြန်မာနဲ့နှစ်နိုင်ငံချင်းရောနိုင်ငံတကာနဲ့ပါဖြည့်ဆင်းဖို့အတွက်ကြိုးစားနေပါတယ်လို့တရုတ်ဝန်ကြီးကပြောခဲ့ပါတယ်။အမေရိကန်အောက်တော်အမတ်တရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းဒုက္ခကြေးပြဿနာလေ့လာဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတယ်လို့ဒီသတင်းပတ်သင်းပါပဲ။ဆွေဒင်နိုင်ငံခြားရေးဝန်ကြီးမာကတ်ဝေါ်ရှောင်း EU ဥရောပသမဂ္ဂနိုင်ငံခြားရေးရန်နဲ့လုံခြုံရေးဆိုင်မူဝါဒရေးရာအကြီးအကဲဖရက်ဒရီကာမော့စနာရီနီဂျမီနိုင်ငံခြားရေးဝန်ကြီးဆစ်ခ်မာဂျေဘရီယယ်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကွန်နာတို့လည်းဘင်္ဂလားဒေ့ရှ်ကိုတွားရောက်ဖို့ရှိနေပါတယ်။